Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံးကျဲလီရင်တွေကိုရီးယားကျွန်းဆက်ပေါ်ပြန်တန်းခဲ့ပါတယ်လီရင်တစ်စင်းကိုဖောက်ခွဲပြစ်မဲ့အကြမ်းဖက်ဝါဒါဆွဲဟျိုးဝဲဂျန်စီမှုကိုဖော်ထုတ်နိုင်ခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုပါတယ်ယာတီတုတ်ကွေးကူးဆက်မဲ့အရေးကာကွယ်တဲ့အနေနဲ့ရိုးရာတောင်ပြုံးနှစ်ပွဲကိုပိတ်ဖို့ညွှန်ကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တင်းတွေပြင်းနာဆင်ကြမဲ့တင်းလော်ရီထဲမှာတော့ထိုင်းမြန်မာနယ်စပ်မြောက်ဒီမြို့မှာ TNT ရန်ထုတ်တွေဖမ်းဆီးရမိခဲ့တာနဲ့ပတ်သက်လို့
ဒီကတော့ဘူးဖမ်းဆီးရမိရဲ့ဗျာဖမ်းဆီးရမိတော့အမှသူပေါ်တော့တဲ့ခါမှာကျွန်တော်ပေါက်ခွဲရတဲ့ယင်းဒီရန်နေဟိုကတော့မင်းကဖမ်းဆီးရမိတာ
မြောက်ဒီမြို့မှာရဲစခန်းကစခန်းမူတူရဲမူကြီးကိုကိုနိုင်ပြောသွားတာပါအပြေဆုံးကိုသတင်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူမြမရဲဆန်ရတွေ့ဆုံမြန်မြန်ကန်အစည်းအဝေးကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နေကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားဘက်ကအခုနောက်ဆုံးဒုံးကျည်စမ်းသပ်မှုဟာဆိုရင်အမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်တန်းခတ်ပိတ်ဆို့မှုသစ်တွေကိုရည်ရွယ်ပြီးပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။လက်နက်ချမ်းကျင်သူတို့အဆိုအရတော့မြောက်ကိုရီးယားဘက်ကအခုနောက်ဆုံးစမ်းသပ်တဲ့ဒုံးကျည်ကအမေရိကန်ပြည်ထောင်စုထိရောက်ရှိနိုင်တယ်လို့ပြောဆိုထားတာပါ။အထူးကြံကွန်မြူနစ်နိုင်ငံကိုအထိနာစီရေးအမေရိကန်ဘက်ကမဖြစ်နိုင်တာတွေကိုစိတ်ကူးရင်လှုံ့ဆော်နေတာတွေကနေနိုးထတဲ့မိလို့လဲမြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကပြောဆိုပါတယ်အမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆယ်ဘော်ကနေပြန်တန်းခဲ့ပြီးတဲ့နောက်နိုင်ပိုင်းအချာမှာပဲမြောက်ကိုရီးယားအစိုးရကအခုလိုကြေညာချက်ထုတ်တာပါမနေ့စနေနေ့ကအမေရိကန်လေတပ်ရဲ့ B1B ဘုံးကျဲလေယာဉ်နှစ်စင်းဟာတောင်ကိုရီးယားနဲ့ဂျပန်တိုက်လေယာဉ်တွေခြံရံပြန်တန်းခဲ့ပြီးဒီပြန်တန်းခဲ့တဲ့လုပ်ငန်းစဉ်ဟာဆိုရင်မြောက်ကိုရီးယားဘက်ကဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချင်းပြစ်ဒုံးကျည်တွေစမ်းသပ်ခဲ့မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်လို့အမေရိကန်စစ်တပ် Pacific Data ကိုကယ်ရေးဌာနကပြောပါတယ်။တပ်ဖွဲ့တွေရဲ့စင်နာရီတာပူးတွဲပြန်တန်းမှုမစ်ရှင်ကိုတော့အမေရိကန်ပြည်တော်စုဂွမ်းကအန်ဒါဆန်လေတပ်အခြေစိုက်စခန်းကနေစတင်ခဲ့တာပါ။ဂျပန်နိုင်ငံရဲ့ဝေဟင်ပိုင်နဲ့ထက်အရောက်မှာတော့အမေရိကန်လေတပ်ဘုံးကျဲလေယာဉ်တွေကိုဂျပန် F2 တိုက်လေယာဉ်နှစ်စင်းကပူးပေါင်းခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်ဘုံးကျဲလေယာဉ်တွေကိုရီးယားကျွန်းဆယ်ပေါ်ကိုပြန်တန်းခဲ့ပြီးတောင်ကိုရီးယားတိုက်လေယာဉ်လေးစင်ထပ်ပြီးပူးပေါင်းပြန်တန်းခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားအိုဆန်လေတပ်အခြေစိုက်စခန်းပေါ်ကနေအမေရိကန်ဘုံးကျဲလေယာဉ်တွေခနှိမ့်နှိမ့်ဖြတ်ပြန်တန်းခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုဂွမ်းကိုပြန်လည်ဆက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပယ်ထိန်တပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်သွားအောင်တရုတ်ဘက်ကမလုပ်ဘူးဆိုပြီးတော့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာဝေဖန်ပြစ်တင်ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုကြားရောက်ခဲ့တဲ့ပြီးခဲ့တဲ့တောက်ကြံလေးကမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကျည်စမ်းသပ်မှုနောက်မနေ့စနေနေ့ညနေခင်းမှာအမေရိကန်သမ္မတကတရုတ်ကိုပြစ်တင်ပြောဆိုတာဖြစ်ပါတယ်။တရုတ်ဟာဒီပြဿနာကိုအလွယ်လေးဖြေရှင်းနိုင်တယ်လို့သမ္မတထရန့်ကပြောတာပါ။မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ခဲ့မှုအပေါ်တရုတ်ဘက်ကလည်းပြစ်တင်ဝေဖန်ထားပါတယ်ရှင်။
ဗင်နီဇွဲလာနိုင်ငံမှာသမ္မတမဒူရိုစီစဉ်ပြီးတော့ငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မဲယုံတွေကိုစတင်ဖွင့်လိုက်ပြီးတော့မဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံကိုအသက်ပြန်လည်ရေးဆွဲမဲ့တိုင်းပြည်ပြည်ပြည်လွတ်တော်အတွက်မဲပေးနေကြရဖြစ်ပါတယ်။အဲဒီတိုင်းပြည်ပြည်ပြည်လွတ်တော်မှာတော့အဖွဲ့ဝင်945ယောက်ပါဝင်မှာဖြစ်ပါတယ်။ဝေဖန်သူတွေကတော့မဒူရိုကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာဝင်ပြန်ကြတာဖြစ်ပြီးသမ္မတမဒူရိုရာထူးမှာအကန့်အသတ်မရှိနေသွားနိုင်အောင်ဖွဲ့စည်းပုံကိုပြန်ပြင်သွားနိုင်မှာဖြစ်တယ်လို့ပြောပါတယ်။အတိုက်ခံတွေကတော့ဒီရွေးကောက်ပွဲကိုသဘိမ့်မောက်ဖို့တိုက်တွန်းထားပါတယ်။ဒါကြောင့်သမရကိုထောက်ခံသူတွေပဲဒီရွေးကောက်ပွဲမှာမဲပေးကြမှာလည်းဖြစ်ပါတယ်။အတိုက်ခံတွေကဒီရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောလိုက်ပြီးတော့ကန့်ကွက်ဆန္ဒပြဖို့လည်းပြောထားပါတယ်။အခုသတင်းမှာအစောပိုင်းကဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးသမရမဒူရိုကလာမယ့်အင်ကာနေထီလူလူဆန္ဒပြပွဲတွေမလုပ်ရဘူးလို့တားမြစ်လိုက်ပြီးတဲ့နောက်တောက်ကြံတဲ့စနေနေ့မှာတော့အခြေအနေတွေကတင်းမာမှုရှိပေမဲ့ငြိမ်သက်နေခဲ့ပါတယ်။ဆန္ဒမပြရအမိန့်ကိုမလိုက်နာတဲ့သူတွေအနေနဲ့ထောင်နဲ့ဆယ်နဲ့အထိကြောက်ခံရနိုင်ပွဲရှိတယ်လို့သမရမာဒူရိုကပြောထားပါတယ်။ဒါပေမဲ့အတိုက်ခံကောင်းဆောင်တွေကတော့ဒီကနေ့တနင်္ဂနွေနေ့မှာဒီအမိန့်ကိုဖီဆန်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြဖို့
ထောက်ခံသူတွေကိုပြောကြားထားပါတယ်ခင်ဗျာ။လင်းရင်တစင်းကိုဖောက်ခွဲပစ်ဖို့အကြံဖက်ဝါဒဆွဲလျှော့ဝှက်ချင်းစီမှုတစ်ခုကိုဩစတြေးလျရဲတွေဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းကိုတုံးပြီးလင်းရင်တစင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ နနကန်ရဲတွင်နဲ့ဩစတြေးလျပြည်တွင်ထောက်လှမ်းရေးအဖွဲ့ဝင်တွေမနေ့စနေနေ့ကစစ်တနီမျိုးတွင်စီးနှင်းရှာပွေမှုမှာတော့လူလေးဦးကိုဖမ်းဆီးထားပါတယ်။အမျိုးသမီးတဦးကတော့ဖမ်းဆီးခံရသူတွေထဲမှာပါတဲ့တားဖြစ်သူနဲ့ခင်ပွန်းဖြစ်သူတို့ဟာအစွမ်းရောက်မှုတွေနဲ့မပတ်သက်ဘူးလို့ညှင်းဆန်ပြောဆိုပါတယ်။အခုစီးနှင်းမှုတွေကအစ္စလာအစွမ်းရောက်ကြံစီမှုတစ်ခုနဲ့ဆက်ဆံနိုင်ရေးရှိတယ် ကျွန်တော်တို့ရဲ့ရရှိပြီးနောက်မှာခက်မြန်မြန်တုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်အကွက်ကြကြလေးဝက်ကျန်းစီမှုတစ်ခုကိုအာနာပိုင်းနေဖော်ထုတ်ရရှိလိုက်တဲ့အနေအထားမျိုးဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘူလ်ကပြောပါတယ်စီရနီလေးစိတ်ကိုတော့လုံခြုံရေးတုံ့ပြန်ထားပြီးနိုင်ငံတွင်းနေရာတချို့ကိုလည်းလုံခြုံရေးတိုးထားပါတယ်လင်းစီခီးတဲ့တွေစီအီအီထားပြီးစိတ်ချယုံကြည်မှ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ့ကမှာဒီနေ
တိုက်ခိုက်မှုကြောင့်အနည်းဆုံး10ဦးသေဆုံးပြီးတော့15ဦးထဏ်ရာသွားတဲ့အကြောင်းလုံခြုံရေးသတင်းရင်းမြစ်တွေနဲ့မျက်မြင်တွေ့သူတွေကပြောပါတယ်မိုးကတိရှိမျိုးကလူသွားလူလာများတဲ့မကာအာမူခါရမာလမ်းမှာပောက်ကွဲခဲ့တာဖြစ်တယ်လို့ဆိုမာလီအာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုဘာကြောင့်လုပ်တယ်ဘာကိုပြစ်မှတ်ထားလဲဆိုတာကတော့မသိရသေးပါဘူးဆိုမာလီနိုင်ငံမိုးကတိရှိမျိုးမှာအယ်ဆာဘတ်သဘုံအဖွဲ့တွေကအခုလိုလူတွေတေလောက်တဲ့ဒီတိုက်ခိုက်မှုတွေကိုမကြာခဏဆိုသလိုလုပ်လို့ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုက်ဒိုမီတာ24 kHz 1239ဖလိုက်ဒိုမီတာ25 kHz 11965ဖလိုက်ဒိုမီတာ32 kHz 9323ဖလိုက်ဒိုမီတာ51 kHz 5885စနီတန်နူးနေမှာဖလိုက်လမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာနိုင်ငံမှာယာတီထုတ်ကွေး H1N1 ဖြစ်ပွားသူ52ဦးအတည်ပြုထားပြီး10ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။တန်တရာယာတီထုတ်ကွေးနဲ့ဆေးရုံတဲကုသသူပေါင်းက182ဦးရှိခဲ့ပြီးဒီထဲက52ဦးကိုယာတီထုတ်ကွေးဖြစ်ပွားသူအဖြစ်အတည်ပြုတာဖြစ်ပါတယ်။ယာတီထုတ်ကွေးပြည့်နှံ့ဖြစ်ပွားမှုကိုကြိုတင်ကာကွယ်ရေးစီစဉ်တဲ့အနေနဲ့မန္တလေးတိုင်းမရယာမြို့မှာနှစ်စဉ်ကျင်းပတဲ့ရိုးရာတောင်ပြုံးနှစ်ပွဲကိုပိတ်ဖို့ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကညွှန်ကြားချက်ထုတ်ပါတယ်။စတင်ကျင်းပနေပြီဖြစ်တဲ့ရိုးရာတောင်ပြုံးနှစ်ပွဲမှာအနည်းငယ်ရက်ရက်ကလူပေါင်း2000လောက်ရှိနေပြီဖြစ်ပြီးဒီလိုတွေကိုလည်းတုတ်ကွေးကင်းရှင်းချောင်းစစ်ဆေးပြီးမှအိမ်ပြန်ခွင့်ပြုမှဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းထောက်တီကိုပြောပါတယ်။ရာသီတုတ်ကွေးထင်းချုံနိုင်တဲ့အချိန်ထိတောင်ပြုံးပွဲကိုပိတ်မှဖြစ်ပြီးနောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရတနာကူနှစ်ပွဲကိုလည်းအခြေအနေစောင့်ကြည့်သွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ရာသီတုတ်ကွေးကအရေးပေါ်အဆင့်မဟုတ်သေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ဌာနကိုယ်စားလှယ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။WHO အနေနဲ့အခြေအနေကိုအဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးပြည်သူတွေအစိုးရမလွန်ကြဖို့ကိုလည်း WHO ရဲ့မြန်မာဆိုင်ရာကိုယ်စားလှယ်ကတိုက်တွန်းထားပါတယ်လက်ကိုစက်ပြန်တဲ့တေးချာဆေးကြောကြဖို့ကိုလည်းသူကတိုက်တွန်းပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတော့ယာတီတုတ်ကွေးဖြစ်တယ်လို့တန်ပြရရှိရင်နီးစပ်ရာကျန်းမာရေးဌာနကိုအမြန်ဆုံးပြသကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ရှင်
ပြည်နိုင်ငံရဲ့စီမံဥပဒေနဲ့အညီ VPN လို့ခေါ်တဲ့တရားလုံခြုံရေးအစီအမံတွေကိုခွင့်ပြုပေးထားတဲ့ Internet Wi-Fi Hotspot လို့တဲ့ Computer Software Application တွေကိုပြည်နိုင်ငံရဲ့ App Store တွေကနေဖယ်ရှားလိုက်တယ်လို့ Apple Company ကြီးကအတည်ပြုလိုက်ပါတယ်။ဒါဟာ Internet Sensor ဖြတ်တောက်မှုကိုအလျှော်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေကတော့ပြောကြပါတယ်။ Internet Wi-Fi Hotspot လို့တဲ့ Computer Software ကိုပေးတဲ့သူအတော်များများကသူတို့ရဲ့ Software Application တွေပြည်နိုင်ငံရဲ့ App Store တွေကနေဖယ်ရှားခံလိုက်ပြီးတဲ့နောက်ဒီလိုလှုပ်ဆောင်လိုက်တာနဲ့ပတ်သက်ပြီးတော့ Apple Company ကြီးက NPR Radio သတင်းဌာနကိုစနေနေ့ကအီးမေးလ်ကတစ်ဆင့်အတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။ တရုတ်နိုင်ငံပြင်ပမှာလုပ်တဲ့ကွန်ပျူတာဆော့ဖ်ဝဲတွေဟာတရုတ်နိုင်ငံကအင်တာနက်မှာအစိုးရကတားမြစ်ထားတဲ့အရာတွေကိုတခါတရံမှာကျော်ပြီးတော့ကြည့်ဖို့အတွက်အသုံးပြုနိုင်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ Firewall လို့ခေါ်တဲ့လုံခြုံရေးစနစ်ဟာကမ္ဘာပေါ်မှာအစ်မြင့်ဆုံးစင်စါဖျက်တောက်မှုစနစ်တွေကတစ်ခုဖြစ်တယ်လို့ဝေဖန်သူတွေကပြောကြပါတယ်ခင်ဗျာ။
တူရကီတရင်သမား9ဦးတို့6လကြာထောင်ချခံရပြီးနောက်ပြန်လွတ်လာခဲ့ပေမဲ့လုံခေါ်ကိုင်းပဲ4ဦးတို့ကိုအကြမ်းဖက်ဝါဒီဆွဲအဖွဲ့တွေနဲ့ထောက်ပံ့မှုဆိုင်ရာဆွဲချက်နဲ့ဆက်လက်ဖမ်းဆီးခံရတဲ့အပေါ်ဝန်ထဲရာချောင်းပြောဆိုချပါတယ်။တူရကီရဲ့အထိုက်ခံတရင်စာကဝန်ထမ်းတွေအစ္စတန်ဘူးမြို့ပြင်ကဆီလီရီထောင်ကနေမနေ့စနေနေ့ကလွတ်လာတာပါ။အမှုကတော့ဆက်လက်ရင်ဆိုင်နေရဆဲဖြစ်ပြီးလာမယ့်စက်တင်ဘာလ17ရက်နေ့မှာနောက်ထပ်ရုံးချင်းရှိပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ထောင်နဲ့43နှစ်ချီကြက်ခံရနိုင်တာလည်းဖြစ်ပါတယ်တူရကီဆိုရကကျန်းဖက်ဝါရဆဲအဖွဲ့အစည်းတွေဖြစ်တတ်မှတ်ထားတဲ့ PKK ကတ်အလုသမားပါတီလဝဲဆုံးဝါဒီလူဒုလွတ်မြောက်ရေးတော်လှန်ရေးပါတီနောက်ပြီးခဲ့တဲ့နှစ်အာဏာသိမ်းကြံစီမှုကိုစီစဉ်သူတွေလို့ဆွဆဲခံထားတဲ့အမေရိကန်မှနေထိုင်သူဘာသာရေးဆရာဖတ်တူလန်ဂူလန်ရဲ့နောက်လိုက်တွေကိုထောက်ခံရေးသားဖော်ပြတယ်ဆိုပြီးတော့ဒီသတင်းထောက်တွေကိုစွဲချက်တင်တာဖြစ်ပါတယ်
ဂျမနီနိုင်ငံတောင်ပိုင်းမှာအသက်34နှစ်အရွယ်အမျိုးသားတစ်ဦးကညာကလပ်တစ်ခုကိုတနင်္ဂနွေနေ့စောပိုင်းကတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားပါတယ်။ဒီလူဟာညာကလပ်ကပြန်ထွက်လာတဲ့အချိန်မှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ပြီးဒဏ်ရာပြင်းထန်စွာရခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီဒဏ်ရာနဲ့ဆေးဥမှာသေဆုံးသွားတယ်လို့ Constant မြို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်တဦးလည်းဒဏ်ရာရသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒစွဲကင်တိုက်ခိုက်မှုတော့မဟုတ်ဘူးလို့ဂျာမနီရဲတပ်ဖွဲ့ပြောခွင့်ရကဂျမန်ရုပ်သံတိုင်းကိုပြောကြားခဲ့ပါတယ်။ဒီလူဟာအီရတ်နယ်ပေါ်တယောက်ဖြစ်ပြီးသူကတော့ခိုးလုံငွေလျှောက်ထားသူမဟုတ်ဘူးလို့လည်းပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာခိုးလုံငွေလျှောက်တာငင်းပယ်ခံလိုက်ရသူတဦးကတိုက်ခိုက်ခဲ့တာကြောင့်လူတယောက်သေဆုံးပြီး6ယောက်ဒဏ်ရာရသွားပြီးတဲ့၂ရက်အကြာမှာအခုလိုဒီတိုက်ခိုက်မှုထပ်ဖြစ်ခဲ့တာပါဟမ်ဘတ်မြို့မှာတိုက်ခိုက်တဲ့သူဟာစိတ်ပိုင်းဆိုင်ရာတည်ငြိမ်မှုမရှိဘူးလို့လုံခြုံရေးတပ်ဖွဲ့တွေကတည်ထားတဲ့အစ္စလာမ်အစွန်းရောက်ဖြစ်တယ်လို့ဂျမီအာနာဘိုင်းတွေကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းဒေသတွင်ဇူလိုင်လ17ရက်နေ့လေဆောင်တိုက်ခိုက်မှုအတွင်းအစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်ဝါဒီအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တို့အပါအဝင် IS အဖွဲ့ရဲ့အကြီးအကဲခေါင်းဆောင်၄ဦးသေဆုံးတဲ့အကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်မောင်းတူမဲ့ဒရုန်းမြင်တဲ့တိုက်ခိုက်မှုကပါကစ္စတန်နဲ့ဆက်အာဖဂန်ဘက်ခြမ်းကူနာပြည်နယ်တဲက IS ဌာနချုပ်ကိုထိမှန်ခဲ့တာမှာခေါင်းဆောင်အဘူဆာယက်သေဆုံးတာလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုတာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်တမ်းရင်ထိုင်တဲ့ကိုရင်နိုင်လို့ပြောပြပေးခဲ့တာပါရှင်အခုတော့ဒီသတင်းဆောင်ပါတဲ့အပတ်စဉ်ကဏ္ဍကိုတင်ပြပေးသွားပါမယ်တာစီမျိုးကဖန်စီရမိခဲ့တဲ့လက်နက်အမှုတွေနဲ့ဆက်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့အမြဝတီမျိုးမှလည်းပောက်ကွဲစေနိုင်တဲ့ TNT ရန်တို့တော်များများကိုဒီရက်ပိုင်းအတွင်းဖန်စီရမိခဲ့ပါတယ်။ဒီကိစ္စနဲ့ဆက်ဆက်ပြီးတော့လည်းလူ6ဦးကိုဖန်စီခဲ့ပါတယ်။မကြသေးရင်ကတာစီမျိုးမှဖန်စီမိခဲ့တဲ့လက်နက်တွေနဲ့ဖမ်းမိသူတွေရဲ့ထွက်ဆိုချက်အရနောက်ဆက်တွဲဖမ်းမိတာလို့ဆိုပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။တာစီမျိုးမှတနက်22လက်ကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့သူတို့နဲ့ဆက်ဆက်ပြီးဝင်းဆက်တရခန်းတွေကိုဖော်ထုတ်ဖမ်းဆီးခဲ့ရမှာဖိုင်းမြမနေဆက်မျိုးဖြစ်တဲ့မြဝတီမျိုးမှာဒီရက်ပိုင်းအတွင်းပောက်ကွဲစေတဲ့ TND ရန်တုတ်အတော်များများကိုဖမ်းဆီးမိခဲ့ကြောင်းမြဝတီမျိုးမှရဲစခန်းကစခန်းမှူးဒူရဲမှူးကြီးကိုကိုနိုင်ကပြောပါတယ်ဟုတ
်ကဲ့ပါအဲဒီတည်းဒီကားတော့6ဦးပေါ့ကွာနော်ဒီကန်6ဦးကိုဖမ်းဆီးရမိတယ်ကွာဖမ်းဆီးရပြီးတော့အမှသူပေါ်ထုတ်တဲ့ခါမှာကျွန်တော်ပောက်ကွဲတဲ့ TND ရန်နေဟိုကတော်များများဖမ်းဆီးရတယ်လို့လို့လည်းအမှုဖွဲ့ရင်းကြီးသွားပါကြ
။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကတာစီမြို့မှာလက်နက်တွေဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်လက်ရှာဖွေရမှာလက်နက်နဲ့ဆက်ဆက်ပစ္စည်းတွေငွေသားတွေကိုလည်းဖမ်းဆီးမိခဲ့ပါဗါး။အဲ့ဒီနောက်ဂွင်းဆက်ဖြစ်ဇူလိုင်လ21ရက်နေ့ကလွိုက်ကော်မြို့ပန်ကန်းကျေးရွာမှာဝင်ရောက်စစ်ဆေးခဲ့ရမှာနင်းပိုင်းတွေလက်ပစ်ဗုံးတွေပါဝင်မူရစေဝါတချို့လည်းဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့မြောက်ဝတီမြို့မှာအဲ့ဒီအမှုတွေနဲ့ဆက်ဆက်တဲ့သူတွေကိုလည်းထက်မှန်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။မြို့မရဲစခန်းမှူးကတော့ဒီအမှုကိုဆက်လက်စုံစမ်းနေသေးဖြစ်တာမို့တချို့သတင်းချက်လက်တွေကိုထုတ်ပြန်လို့မရသေးကြောင်းပြောပြပါရရှင်
။မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့လာမယ့်အင်္ဂါညတရိုက်လေလိုင်းဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ Cross me clear.ပြည်ထောင်စုတွင်ပတ်တွင်ကကြောက်ကောင်းမျိုးကစောင်းအုံးတစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်ကအဲ့ဒီအစောင်းအုံးကိုဖျက်ဆီးပစ်လိုက်ပါတယ်။ လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်เสียဖြစ်လာပါတယ်။ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်မှာပါလဲ။ဘလို့ကင်တွယ်နေပါလဲ။တော်ရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်။လာမယ့်အင်္ဂါနေ့ညဒိုင်းဒီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေဒိုင်းဒီလိုက်အစည်းအဝေးနှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကိုယ့်ရဲ့အမည်ကိုယ့်ရဲ့မိန်းကုံးတွေကိုပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့် direction တွေကိုကြည့်လို့ရပါခင
်။အင်္ဂါညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမံဖိတ်ခေါ်ပါရစေ။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ဒီမြမအရေးဆိုင်ရာတွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်ရှင်။ဒီမိုကရေစီအတွင်ပြောင်းဖို့ကြိုးစားနေတဲ့မြန်မာနိုင်ငံတွင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတို့ရဲ့အခမ်းအနားနဲ့ပတ်သက်ပြီး UNICEF ကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်အပါအဝင်ဒီကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာဒေါ်ရရင်ွယ်ကို VOA ကဒေါက်ကင်မျိုးသက်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်။ဆန္ဒဒေါ်ရရင်ွယ်အခုကျမတို့ VOA မှာလာပြီးတော့ဆွေးနွေးပြတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။ကျွန်တော်ပထမဆုံးဆန္ဒဒေါ်ရရင်ွယ်ကဟိုတရုတ်နိုင်ငံမှာဟိုဟာ UNICEF ကဌာနကိုယ်စားလှယ်ဖြစ်နေနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ရပေါ့နော်။နောက်ကုလသမဂ္ဂမှာလည်းဟိုနှစ်အကြာဆုံးပေါ့နော်။27နှစ်ကျော်တာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့တရုတ်နိုင်ငံမှာဆီမတာဝန်ထမ်းဆောင်တဲ့အချိန်မှာဒီပေါ့နော်။ကုလသမဂ္ဂရဲ့ဒီလုပ်ပိုင်ခွင့်တွေပေါ့နော်။ကုလသမဂ္ဂနဲ့တရုတ်အစိုးရနဲ့ဆက်ဆံတာတွေဒီကြားထဲမှာအခြေအနေလေးတွေကျွန်တော်တို့နည်းနည်းသိကြရစီ
။ကုလသမဂ္ဂကဒီတရုတ်နိုင်ငံကိုသူဒီ UNOHCHR လို့ခေါ်တဲ့ဒီလူအခွင့်ရေးကုလသမဂ္ဂအဖွဲ့ကိုတရုတ်ပြည်မှာရုံးထောင်ဝင်တောင်းနေအဲ့တော့တရုတ်ကြည်သူသမ္မတနိုင်ငံအစိုးရမပေးဘူးအဲ့ဒါတစ်ချက်ပေါ့လေလုံးဝမပေးဘူးလာလို့တော့ရတယ်ဒါမှမပေးဘူးနောက်တစ်ခုကဒီဟိုချင်းဟာရိုစစ်ချွန်တို့မှာငရင်ဖြစ်တော့ကျွန်မရှေ့ဆုံးရမယ်အဲ့ဒီမှာဘာတွေ့ရလဲဆိုတော့တဘာဝဒီဘေးအန္တရာယ်ကင်တွယ်တာရောဒီရှင်ကျန်းလူမျိုးတွေနဲ့တရုတ်လူမျိုးတွေနဲ့ပฏิပက္ခဖြစ်တာတွေရောကျမတို့သွားတယ်ဒါပေမဲ့သွားခြင်းတိုင်းသွားလို့မရဘူးအစိုးရခွင့်ပြုချက်မပါဘဲမသွားရဘူးလုံးဝလင်းမြန်မော်တော်တက်ခွင့်မရှိဘူးအစိုးရခွင့်ပြုချက်မပါဘဲတရုတ်အစိုးရလည်းရှင်းလင်းပြတ်သားသွားတယ်သူလုံးဝပေးမသွားတဲ့နေရာတွေသွားလို့မရဘူးလုံခြုံရေးပဲအတွက်ပဲဖြစ်ဖြစ်ဒီနည်းနည်းဟိုနိုင်ငံရဲ့ဂုဏ်သိက္ခာကြမှာစိုးလို့ပဲဖြစ်ဖြစ်ဥမာဒီပြိုသွားတဲ့ကြောင်းနေပါတယ်ကိုနောက်ပိုင်းဒီနိုင်ငံသားတွေကိုဓာတ်ပုံကိုပေးမရိုက်တော့ဘူး
။နောက်ဆီယမ်မာအင်ဒိုနီးရှားမှာလည်းဒီအင်ဒိုနီးရှားမှာဒီဆူနာမီငငယ်လှုပ်တဲ့မလှုပ်ခင်တည်းကပေါ့နော်အင်ဒိုနီးရှားမှာဆီယမ်မာနှစ်ဟိုပါပေါ့နော်9နှစ်ကျော်ကျော်လောက်ဟိုတာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့အင်ဒိုနီးရှားအစိုးရနဲ့ဒီဆီယမ်မာတို့ဒီကုလသမဂ္ဂနဲ့ပေါ့နော်ဒီလှုပ်နဲ့ဆက်သွယ်ပြီးဆောင်ရွက်တာတွေအခြေအနေလေးတွေရောနည်းနည်းရှင်းပြပေးပါဆီယမ်မာ။
အဲ့ဒီအချိန်တုန်းကဒီဇင်ဘာ26ရက်ပေါ့လေ2004မှာဆူနာမီဖြစ်တော့ကျွန်မအင်ဒိုနီးရှားမှာ UNICEF ဝန်ထမ်းပေါ့လေဟိုနံပါတ်1နေရာမှာရှိပါတယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ဒေါက်ကင်မျိုးတက်လည်းကြာဘူးပါလိမ့်မယ်အားလုံးပဲတခါလေပျက်စီးသွားတယ်ရုံးနေရောလူတွေရောလူတွေကတိမ့်လိုက်ချီပြီးတည်တယ်အဲ့တော့အဲ့ဒီအချိန်မှာဒီဟိုအင်ဒိုနီးရှားအစိုးရကလည်းရှင်းရှင်းပြောရင်တရုတ်လောက်တော့မချမ်းသာပါဘူးမချမ်းသာတော့သူကဒီရေဘေးဒုက္ခတွေတွေနေဖို့အတွက်ဒုက္ခတွေစခန်းတွေဆောက်ပေးတယ်ဆောက်ပေးတော့လည်းသူ့အနေနဲ့ကတော့ကောင်းကောင်းမွန်မွန်ဆောက်ပေးတယ်ပေါ့သူတတ်နိုင်တယ်လို့ပေါ့ဒီတစ်သားနဲ့ဒီတက်မိုးတွေပါနေနဲ့နေမှာပေါ့အခိုင်မာတော့မဟုတ်ဘူးဒါယာယီဒုက္ခတွေစခန်းဆိုပြီးဆိုအဲ့ဒီမှာဒီဗမာပြည်မှာနာမည်ကြီးနေတဲ့ UNHCR ပေါ့လေဒုက္ခတွေများဆိုင်ရအဖွဲ့အဲ့ဒီအဖွဲ့ရပြောတယ်ဒီဟာတွေအားတဲ့ဒီအင်ဒိုနီးရှားအစိုးရဆောက်တာကတဲ့မကောင်းဘူးတဲ့ဒါသူတို့ဒ ီနိုင်ငံတကာစံနှုန်းနဲ့မမီဘူးတဲ့ဒုက္ခတွေဒီမှာနေလို့မသင့်တော်ဘူးဘာညာဆိုပြီးသူကကန့်ကွက်တယ်ဒီအပြစ်ရှာတယ်အဲ့တော့ဒီအင်ဒိုနီးရှားအစိုးရကဘာလုပ်တော့ဆိုတော့သူကပြောတယ်ဒါငါတို့တန်းနိုင်လောက်ငါတို့ဆောက်တာတဲ့နောက်ပြီးဒီ UNHCR ဆိုတာလဲဒုက္ခတွေနဲ့ပဲဆိုင်တဲ့အတွက်တကယ်တော့ဟိုအင်္ဂလိပ်လိုတိတိကျကျပြောရင် refugee ပေါ့refugee နဲ့ဆိုင်တဲ့အတွက် refugee ဆိုတာဒီပြည်နိုင်ငံကလာတဲ့ဒုက္ခတွေကိုပြောတာနော်အဲ့တော့ကိုယ်နိုင်ငံအတွင်းမှာရေပြီးဒုက္ခတွေကို refugee လို့မခေါ်ဘူးအင်္ဂလိပ်လိုအဲ့တော့ခင်ဗျားတို့နဲ့မဆိုင်ဘူးねခင်ဗျားတို့ထွက်ဆိုပြီးတစ်နှစ်လောက်ထုတ်လိုက်တယ်နောက်တစ်ချက်ကဒီအချဲပြည်နယ်မှာဒါဆူနာမီမဖြစ်ခင်လေးနဲ့နှစ်ရှည်လများအနှစ်38ဖြစ်ခဲ့တယ်စစ်ဖြစ်တော့ဒီစစ်ဖြစ်တဲ့နေရာတွေကိုသွားကျင်နိုင်သွားလို့မရဘူးကျမတို့အနေနဲ့ကျမတို့ဒီကလေးငယ်တွေအတွက်ဆေးတွေပို့တာလို့ဆေးတွေတူလုံးထားဖို့ရေခဲတက်တာပို့တာလို့ကိုချင်းလို့ခေါ်တာပေါ့ဒါတွေအတွက်ဆိုရင်တော့တို့ခွင့်ပြုတယ်ဒီလိုသတင်းတောက်တို့ဟာတို့ခွင့်မပြုဘူး UN လည်းခွင့်မပြုဘူးတို့ဒီအဖွဲ့တိုင်းခွင့်မပြု
ဒီအဲ့ဒီအချင်းအစိုးရပေါ့နော်အစိုးရရဲ့ဟိုအကြံပေးအနေနဲ့လုပ်ခဲ့ဥပါတယ်ဆိုတော့အဲ့ဒီကဒီမြန်မာနိုင်ငံနဲ့လောက်ရတဲ့အတွေ့အကြုံလေးနည်းနည်းပြောပြပေးပါဒီကလောက်ရခံရတဲ့အနေပေါ့နော်တခြားကုလသမဂ္ဂတခြားနိုင်ငံတွေမှာလောက်တာနဲ့မြန်မာနိုင်ငံမှာလောက်ရတာဘာကွာလဲသိချင်လို့ပ
ါကျမအနေနဲ့မြန်မာပညာရှင်အနေနဲ့ဒီအစိုးရကိုအကြံပေးတဲ့အဖွဲ့မှာဥက္ကဋ္ဌလောက်တာဒီရေကြီးရေရှမ်းဘာဖြစ်ဆိုတရုတ်ပြည်အတွေ့အကြုံဆူနာမီဒီရှစ်နိုင်ငံအတွေ့အကြုံနောက်တော့ဒီအင်ဒိုနီးရှားအတွေ့အကြုံဒါတွေပါရှိတော့အဲ့ဒီတုန်းကဟိုကျမကိုခန့်လိုက်တာဟိုဥက္ကဋ္ဌအနေနဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌရေကြီးရေရှမ်းပေါ့လေဆိုတော့အဲ့ဒီမှာဒီကုလသမဂ္ဂတွေနဲ့ကုလသမဂ္ဂအဖွဲ့တွေနဲ့ကမ္ဘာပံအဖွဲ့တွေနဲ့လှုပ်တာသူတို့ကဒီလှုပ်တာတော့စည်နာကောင်းပါတယ်တော်တော်များများအထူးဖြင့်ဒီ UNDP ကတော်တော်လေးစည်နာကောင်းတယ်ပေါ့လေဒါပေမဲ့ဟိုကိုယ်နိုင်ငံအကြောင်းမသိတာတွေအများကြီးမသေးတာအများကြီးဆိုတော့အမှားတွေရေးတာတွေပါတယ်ကျမတို့ကမရှိဘူးဆိုတော့တော်တော်မှားယွင်းမယ်ဥပမာတစ်ချက်ပြောမယ်ဆိုရင်တို့ကပြောတယ်ဒုတ်ရှိရှိနဲ့ရမ်းပြီးဒီမြမအမျိုးသမီးတွေအားတဲ့ရေတို့အိမ်တို့ပိုင်ဆိုင်ခွင့်မရှိဘူးတဲ့ဟမ်အဲ့တော့ကျမပြောတယ်ဟင်ဒါဘယ်ကလာလဲပေါ့ဒီကမဟုတ်ဘူးတဲ့ဒါဟိုဒီဟိုစာတန်းတစ်ခုอ่ะပေါ့အဲ့တော့စာတန်းကိုကျမတကြည့်တော့ဒါကအင်္ဂလိပ်မှာတယောက်ရေးထားတာကို Oxfam ကအင်္ဂလိပ်မှာတယောက်ရေးထားတာသူကဒီမင်းမှုမဲ့မှာသွားပြီးလူတွေ့အင်တာဗျူးတွေလုပ်ပြီးအဲ့လိုရေးတယ်ခက်တာကသူအင်တာဗျူးလုပ်တဲ့လူတွေကအလုံးဆင်းရဲတဲ့မိန်းမတွေရောယောက်ျားတယောက်မှမြင်မပိုင်ဘူးအဲ့ဒါကြောင့်အဲ့လိုဟာမျိုးပေါ့လေ
မကြသေးခင်ကပဲဒီမြန်မာနိုင်ငံလူခွေးရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးခံထားတဲ့ကိုယ်စားလှယ်တူဟိုကမစ်ဆန်ဟင်းလီပါသူလာတယ်လာပြီးတော့သူတက်ပြအချိန်ပဲပေါ့နော်ဒီအစိုးရတက်လက်ထက်မှာလာပြီးတော့အခုပြန်သွားတဲ့အခါမှာအစီရင်ခံစာရေးတယ်ရေးတာကိုစက်တော်မှာပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်တချို့ကဆိုရင်ဟိုရခိုင်ဘက်ကဆိုရင်ဘူးဒီတော်ကကိုယ်စားလှယ်တယောက်ကဆိုရင်ဒီကကုလသမဂ္ဂရဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်မြန်မာနိုင်ငံထဲမှာလုပ်ပုံကိုင်ပုံဟာဒေတာတွေမှာစိန်ဝန်းကွဲပြားမှုတွေဖြစ်စီတယ်ပေါ့နော်ဒါကြောင့်မို့လို့နောက်ဆိုမလာဖို့တော့တောင်းဆိုတဲ့အထိဖြစ်လာပါတယ်ကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံနဲ့လုပ်ပုံကိုင်ပုံနဲ့ပတ်သက်ပြီးဆင်မကိုယ်တိုင်အတွေ့အကြုံပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါဘလို့ဆင်မအနေနဲ့မြင်တဲ့ကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော
်သူဒီလူအခွင့်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုပြောချင်ပါတယ်ဆိုတော့ဒီကမ္ဘာမှာ UN မှာ190နိုင်ငံရှိပါတယ်190နိုင်ငံတည်းကဒီအထူးလူအခွင့်အရေးကိုယ်စားလှယ်တွေခန့်ထားတဲ့သူတို့ရဲ့ဟိုသူတို့ကိုခန့်နေဟိုအဖွဲ့ပေါ့လေအဲ့ဒါဒီ Human Rights Council လူအခွင့်အရေး Council လို့ခေါ်တယ်အဲ့လူအခွင့်အရေး Council ကသူတင်ပြချက်တရား25ချက်ရှိတယ်အဲ့25ချက်မှာ20ဒီပြင်းပြင်းထန်ထန်ကန့်ကွက်တဲ့စာတမ်းတွေပေါ့အချက်20ဟာ Israel ကိုကြီးပဲကန့်ကွက်တယ်နော် Israel ဆိုတာအရှိအလယ်ပိုင်းမှာတခုတည်းသောဒီမိုကရေစီအစ္စရေးကိုကန့်ကွက်တယ်လေးခုကမြန်မာနိုင်ငံကိုကန့်ကွက်တယ်တခုကမြောက်ကိုရီးယားကိုကန့်ကွက်တယ်ဆိုတော့ကျန်တဲ့186နိုင်ငံမှာလည်းလူအခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကအများကြီးရှိတယ်အဲ့ဒါတခုမှမပြောဘူးအဲ့တော့ဒီမက်ဒမ်ယန်ဂီလီကိုပညာရှင်အနေနဲ့ကျွန်မလေးစားပါတယ်အာသို့တော်လည်းပဲသူ့ကိုခန့်တဲ့အဖွဲ့အစည်းကမဖြစ်ဘူးပေါ့လေတမာတမာလည်းမရှိဘူး Now be Nangan Daimal at the Roma Khan Yehu, Papillo Makano. Tio Biro Barua Lemakamu, Tio Biro Vietnam Noa, Akutaro di Atukozale Kantara. Oh, she out of where she di Yadunelli, she out. Now be who are she did at Pinya says a week Kantara, Alamama, Sunny out. But no wife give you letters of our she. At a Chimaru Nangan in a Nien Yari. Lao no one, Yene, Milanese we. ပေးမလာဘူးပြီးလင်တာလည်းညင်းမယ်တင်လာဝါတော့ညင်းနေဖိလစ်ပိုင်ကနှစ်ဆက်သုံးကတောင်းဆိုခြင်းခံရတယ်လာပြစီလာပြစီဆိုပြီးဆိုအဲ့လိုအင်ဒိုနီးရှားဆိုနှစ်ဆက်တခါတောင်းဆိုတယ်နှစ်ခါပဲသူတို့ပေးဝင်တယ်အဲ့တော့ဆုံးကြတော့မင်းစရာရှိတာကပေးမှုဝင်တဲ့အထုကိုယ်စားလှယ်တွေကိုဘယ်လိုလုပ်လဲဘယ်လိုလုပ်လဲဆိုတော့မြောက်ကိုရီးယားအတွက်ခံထားတဲ့အထုကိုယ်စားလှယ်အပြီး
မြန်မာနိုင်ငံကပြည်သက်တည်ပါတယ်မစ္စတာကင်တာနာပါအဲ့တော့သူကမြောက်ကိုရီးယားအတွက်မြောက်ကိုရီးယားကသူ့ကိုလက်မခံတဲ့အတွက်ကြောင့်တောင်ကိုရီးယားရဲ့ဂျပန်ရဲ့နောက်ပြီးတခြားနေရာရဲ့သူအစီရင်ခံစာတွေတည်ရပါတယ်ဟုတ်ဆရာလူခွင့်ရဲ့ချိုးဖောက်တဲ့လို့ဒီကဘာအတ္တမှတ်ထားတာပေါ့နော်အဲ့ဒီထဲကမှာမြန်မာနိုင်ငံကပါနေတယ်မြန်မာနိုင်ငံလည်းတနိုင်ငံနေနဲ့ပါတယ်ပေါ့နော်ပါတယ်ဆို
ဒီလူခွေချိုးပေါက်တာချိုးပေါက်မှုများရှိတာတော့အမှန်မှန်တယ်ဒါပေမဲ့မြန်မာနိုင်ငံတစ်ခုတည်းလားမေးစရာဖြစ်လာတယ်ဘာဖြစ်လို့မြန်မာနိုင်ငံတဲ့အခြေအနေအများကြီးဆိုတဲ့နိုင်ငံတွေရောတမတမမဆက်ဆံတယ်သူတို့စီကိုလည်းလွတ်တယ်အားလုံးတော့နောက်တစ်ခုကလည်းဒီအထူးကိုယ်စားလှယ်တွေကဘလို့အစီရင်ခံစာတွေထွက်လဲဆိုတာရှိတယ်နော်ဒီသူတို့အစီရင်ခံစာတွေဟာ နိုင်ငံတစ်ခုရဲ့အချုပ်ချာအာဏာကိုလာထည့်ရင်တော့ဘယ်နိုင်ငံမှတန်ကြီးခံနိုင်မှာမဟုတ်ဘူး။ဩစတြေးလျလည်းဒီဩစတြေးလျလိုနိုင်ငံမျိုးလည်းဒီလူခွင့်ရေးကောင်စင်နဲ့ပြဿနာတက်တယ်။သူတို့ခိုင်းထားတာတွေမလုပ်လို့တဲ့ဩစတြေးလျ။ဘာဖြစ်ဆိုဒီနိုင်ငံသားအဖြစ်ကျွမ်းမမှာတင်ထားတဲ့ဒုက္ခတွေတွေကိုဩစတြေးလျလက်မခံလို့ဆိုပြီးမြန်မာနိုင်ငံလိုပဲပေါ့အဲ့ဒါအဲ့ဒါကြောင့်အဲ
ေးပေါ့နော်ဒီလိုမျိုးရှောက်ခန်းတဲ့အချိန်မှာဒီကုလသမဂ္ဂကနေပြီးတော့ဒီလိုမျိုးကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော်ဘယ်လိုလုပ်ရင်ကောင်းလဲအဲ့ဒါလေးအချင်းချင်းပြောလိုက်ပြောပြပ
ါကုလသမဂ္ဂကကောင်းတာကြီးအများကြီးရှိပါတယ်ကောင်းတာမကောင်းတာလဲကိုယ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အလျောက်အဲ့ဒီတိုင်းပြည်မှာရှိတယ်ဌာနေကိုယ်စားလှယ်တွေပေါ်မူတည်ပါတယ်ဒါလူပေါ်အများကြီးမူတည်တယ်နောက်အဆန်ဘယ်လောက်ရှိလဲဆိုတာလဲမူတည်တယ်ဒီသူ့ရဲ့ရုံးအဖွဲ့အစည်းမှာပတ်စံမရှိရင်ရှင်းရှင်းပြောရင်ပတ်စံပေးတဲ့နိုင်ငံကြီးအကြိုက်လိုက်လုပ်တဲ့ကုလသမဂ္ဂအဖွဲ့တွေလည်းရှိပါတယ်တော်တော်များများအဲ့လိုပါပဲဒါပေမဲ့မကောင်းလို့မဆိုလို့ဒီချမ်းမရေးတို့ပညာရေးတို့လူမှုရေးတို့ဒါတွေအများကြီးကိုလှုပ်ရှားတွေရှိပါတယ်နိုင်ငံကြီးကိုဝင်မဆွတ်ပဲနဲ့ဘာဖြစ်လို့အခုပြောတာတွေတချို့ကနိုင်ငံကြီးကိုထိတယ်နောက်တစ်ခုကကိုယ့်ရဲ့အချုပ်ချာအာဏာ
အနာရီတီဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အခုလို VOA မှာလာပြီးတော့ဆွေးနွေးနေတဲ့
မြမအေးဆန်ရတွေ့ဆုံမြင်မြင်ခင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးတချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနောက်ယူရဲ့အစီအစဉ်မှာတော့မြမဗီမပေးစာများအစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်တင်ဆက်ပေးတဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရမှာပါ။မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတိတိတပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတိလဆောင်ကိုလည်းနှားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်အဦးဆုံးတော့ VOA အစီအစဉ်ကို Facebook ကနေနှားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်နဲ့အောက်မှာမှတ်ချက်ရေးလာကြတာတချို့ကိုဝေမျှပေးခြင်းပါတယ်။ Tadi Six သတင်းဆိုတဲ့ Facebook အကောင့်ကသောရရှင်က VOA အတွက်အခုလိုမျိုးအားလုံးတဲ့မင်္ဂလာရှိစေကြပါလေတပုတ်ရေးဆက်ပြီးတော့ပေးပို့လာပါတယ်
။အာယုံရဲ့ချင်းနနေခင်းမှာရှင်းသန့်ကြီးသားမင်္ဂလာပြည့်ကြီးမွေနှလုံးအစဉ်ပြုံးစေအမုန်းဆိုတာမရှိသေ
းအမုန်းဆိုတာမရှိသေးပါတဲ့ဟုတ်ကဲ့သောရရှင်အောင်အောင်ကလည်းစစ်မရှိရင်ပြည်အောင်စုမြန်မာနိုင်ငံတိုးတက်လိမ့်မယ်တဲ့သူတို့တွေကရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေကိုနားဆင်ပြီးရေးလာကြတာတွေဖြစ်ပါတယ်ရှင်ဂျော့ကာကိုကိုဆိုတဲ့သောရရှင်ကတော့
ကျေးဇူးအထူးတင်ပါတယ်ဒေါ်လာလာတန်းကိုအခုမှမြင်မှုတာနေ့တိုင်းတင်ပေးပါနော်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါ်လာလာတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုအားပေးတဲ့သူတွေအထူးများပြပြီးတော့သူကိုလည်းအားလုံးကတွေ့ကြကြတာပါအခုနှစ်ပိုင်းနေအတွင်းမှာတော့အန်တီဒေါ်လာလာတန်းကိုတိုင်ဒီအင်္ဂလိပ်စာပို့ချတဲ့အစီအစဉ်တွေကိုကျွန်တော်တို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေတင်ဆက်ပေးနေတာမလို့သူကဒေါ်လာလာတန်းကိုမြင်ဘူးသွားလို့ကျေးဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်။ကြောစွာဆိုတဲ့ဒေါ်လာရှင်ကတော့
မင်္ဂလာပါ VOA ကဘာတီတီ၍မြန်မာပြည်သားများအားကိုးရတဲ့ဒေသနာဖြစ်ရည်တည်နိုင်ပါစေ
။ဟုတ်ကဲ့ပါ VOA အဖွဲ့သားတွေအားလုံးအစွမ်းကုန်ကြိုးစားနေပါရဲ့နော်။ကျမတို့ VOA ကသတင်းတွေတင်ဆက်ပေးတဲ့အခါမှာအဲ့ဒီသတင်းပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်မှတ်ချက်ပေးပြီးတော့ထုတ်ဖော်လာကြတာတွေကိုလည်းဝေမျှပေးကြပါလိမ့်။ဇွန်လ26ရက်နေ့အင်္ဂါနေ့ကဒီမိုကရက်တစ်မြန်မာအသံ TVB သတင်းတောက်နှစ်ဦးနဲ့ AR သတင်းဌာနကသတင်းတောက်တဦးတအောင်းလက်နက်ကိုင်အဖွဲ့ TNL တွေနဲ့ဆက်တွေ့ခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့တုံ့ပြန်ချက်တွေကိုဝေမျှပေးကြပါလိမ့်။သူတို့ကိုစစ်တပ်ကဖမ်းလိုက်ကြောင်းကာကွယ်ရေးဦးစီးချုပ်ကသတင်းထုတ်ပြန်ခဲ့တာပါ DBB သတင်းဌာနကတော့သူတို့ဆွဆဲတယ်လို့မဟုတ်ဘဲနဲ့အဲ့ဒီနေ့ကမူရီဆေဝါတိုက်ဖြစ်ရေးနေဖြစ်လို့အဲ့ဒီအကြောင်းသတင်းသွားယူပြီးတော့အပြန်လမ်းမှာဖမ်းဆီးခံရတာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့သောရရှင်ဝနာစီသူက
ဥပဒေဆိုတာကတော့ဒီကြောင်းတကားတာပါပဲနိုင်ငံခြားသတင်းဌာနတွေကတော့ AS တွေချတယ်လေသတင်းသွားယူလို့ရတယ်တာလီဘန်တွေစီလည်းသတင်းသွားယူလို့ရတယ်သူတို့ကိုဒီစဲဆိုးရနဲ့စစ်တပ်ကခွင့်ပြုတယ်သူတို့ချောက်ရတာကအဲ့ဒီ IS နဲ့တာလီဘန်တွေပါပဲသူတို့ဆိုတော့တရှုတ်တင်ပြီးတက်ပြင်မှာပဲကြောက်ရတယ်ဒီမှာကတော့ပြောင်းပြန်ဖြစ်နေပါတယ်စဉ်းစားဖို့တော့တင်တယ်နော
်ဒါကတော့ဝနာစီသူရဲ့အမြင်မှာသူနဲ့ဆန့်ကျင်မဲ့ရေးလာသူတယောက်ကတော့ Worth Mong Yong ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ဘယ်မှာသတင်းသွားယူမလဲဆိုတာနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်ခွင့်ပြုမှသာသွားတယ်မှာတယ်ဆိုတော့သူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ
်မြန်မာပြည်မှာလက်နက်ကိုင်မျိုးစုံရှိတယ်တရားမဝင်အဖွဲ့အစည်းအဖြစ်မတက်မှတ်မဖြစ်တက်မှတ်ထားပါတယ်ရင်ရဲ့อยู่တဲ့အချိန်မှာမပြောလို့ပြိမဲ့လုံခြုံရေးကိုအထူးကြိုးစားရမယ့်အချိန်မျိုးမှာတော့ရှိထားတဲ့ဥပဒေကိုလူတိုင်းကလေးစားရမှာပါဒီသတင်းတော့တွေကြောင်းတရင်လုံးပြုတ်သွားရင်ဘသူတာဝန်ယူမှာလဲဖြစ်တင်တာကနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်စခန်းတွေကိုသတင်းအရင်ပို့ခွင့်ပြုရင်သွားခွင့်မပြုရင်မသွားနဲ့
ဒါကတော့ VOA သတင်းရှင်တွေသတင်းတော့တွေဖန်ဆီးခံရတဲ့ကိစ္စပေါ်မှာသူတို့ရဲ့ဒီမတူတဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်သူတို့လိုပဲအမြင်မျိုးမျိုးကွဲပြားတာကိုတော့ Facebook စာမျက်နှာမှာတွားပြီးတော့ပြည်စုံဖတ်ရှုနိုင်ပါတယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ Despacito ဆိုတဲ့တခြင်းကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့ Justin Bieber up here to so be Taraba. Mela Nasakuni and it didn't be yet hot up season, Pitiasima, Nebatis subsidy, the despacito, so read the Chingaro, English Badane, Joya, and slowly, Nini Lilo, Debe Yawari, Sway Badane, the Sutari, the Tim Pipio, Puerto Rican, Pavasura, Louis Fonsine, Puerto Rican, rapper, Deli Yankiro, the Sura, Ganera Sura, Justin Bieber, Bawin brought up Sita Rapsipari. Did the thing up remind you went at Salazing, a suchin, where the digital sooner so dread you can't hire by a gowns on day bounce the moon, a gowns on day so much so red reps by so like tell you any mass so rich and mama. Teen choice of what? Said your daddy, you chair, so dread a gowns on a muta, the chin soup in it, digital you can't hire by it. Did the thing a hot letting the chin say, Malay, number nit shape your daga, fong seed, and you don't need our winner, Chipari. Did the thing a billboard hot hundred, DC Malay, number did Niago Kuti. ခုနှစ်ပတ်ဆက်တိုက်ယူထားနိုင်တာပါရေကိကီတန်တွေရဲ့ပေါ့ပ်တခြင်းတပုတ်ဖြစ်ပြီးတော့နိုင်ငံမောင်း20ရှစ်နိုင်ငံမှာထိတ်ဆုံးရောက်တဲ့တခြင်းဖြစ်ပါတယ်နောက်နိုင်ငံမောင်း22နိုင်ငံမှာလည်းအကောင်းဆုံးတေးဆဲဘုတ်စင်းရဲ့ဝင်ပါတယ်ဒီတခြင်းရဲ့အထူးကြကြတော့စပိန်ဘာသာစကားနဲ့အများဆုံးတည်ဆိုထားတဲ့တခြင်းတပုတ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာဘီလ်ဘော့ဒ် Hot 100 စီမှာပထမဦးဆုံးအဲ့လိုစပိန်ဘာသာနဲ့တည်ဆိုတဲ့တခြင်းတပုတ်ထိတ်ဆုံးရောက်တာဖြစ်ပါတယ်1996ခုနှစ်ကတော့စပိန်လိုတည်ဆိုထားတဲ့ Margarina ဆိုတဲ့တခြင်းကနံပါတ်1ရောက်ခဲ့တာပါနော်ကဲအခုအကြာကြီးနေတော့မှနံပါတ်1ဖြစ်တဲ့စပိန်ဘာသာနဲ့အများစုတည်ဆိုထားတဲ့ Despacito ဆိုတဲ့တခြင်းကိုနားဆင်ကြည့်ကြရအောင်ပါရှင်
And move that in my direction. So thankful for that. It's such a blessing, yeah. Turn every situation into heaven, yeah. Oh, oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, tell me love how you put it on. Got the only key, know how to turn it on. The way you never lie, my ear, the only words I wanna hear. Baby, take it slow so we can last long. Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso. Oh yeah, ya, ya me está gustando más de lo normal. Todo mi sentido va pidiendo más. Esto hay que tomarlo sin ningún apuro. Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Firmo en las paredes de tu laberinto y hacer de tu cuerpo todo un manuscrito.
ပူရဲပြတ်သီဆိုထားတဲ့ဒက်ဖက်စီတို့ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်အခုတော့မျက်မှောက်ရေးရာကိစ္စရက်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုရန်ရင်ဖွင့်လာတာတွေကိုဒီဗီဒီယိုရေးတော်ရရှင်အားလုံးနဲ့ဝေးမျှပေးချင်ပါတယ်ရှင်ပထမဦးဆုံးဖားခန်းကကိုရန်တယ်လီဖုန်းခေါ်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ဒေါ်ဆမ်းမူသူကအိတ်ဆိုင်ဗီဗိုင်းရပ်စ်ကိုကူးစက်ခံနေရသူတဦ HIV အိတ်ဆေးတွေဈေးကြီးကြီးခက်ခက်ခဲခဲဝယ်ယူရလို့တော်တော်ဒုက္ခများရပါတယ်ဆိုပြီးအခုလိုရင်ဖွင့်လာတာဖြစ်ပါတယ
်ဒီမှာတော့တော့ညောမောင်းတာပေါ့ရှင်ဒါပေမဲ့လို့ကျောင်းတို့မှာဘယ်ကနေပြည့်တယ်ဒီ HIV ယောဂဆိုတော့တွဲလာမှတော့မသိပါဘူးအိမ်ကံကြီးဆေးတာပေါ့နော်အောက်ပိုင်းကချင်းယုံနေမှာတော့ထုတ်ပြီးတယ်လို့ပြောတော့ပြောတာပေါ့ဒါပေမဲ့ကျွန်တော်တို့မှာအောက်ပိုင်းကိုတွားဖို့လားကျွန်တော်တို့တငယ်ချင်းမျိုးကိုဆေးကမ်းမှာဆေးတူတူတောက်တဲ့လူကြီးမေးကြည့်တော့လေ။ဟာစီဖို့စခအရန်ကုန်တာကနဲ့ကျွန်တော်တို့ပြန်နေတာတော့မှအိမ်ပြန်လို့မရပြည့်တော့မော်လဲမှာတော့စိတ်ချင်းရပါတယ်ဒီမှာတိုက်ပွဲရတဲ့မျိုးဟိုကြောက်ရဒီကြောက်ရတဲ့မျိုးကျွန်မတို့ကပေါ့နော်ဒီဥစ္စာဘယ်ကူးလဲဆိုတာဘလူဘလူမှလည်းအစ်ပြောလို့တော့မရတော့ဖြစ်ပြီးမှတော့ကျွန်မတို့ဆိုငယ်လင်ငယ်များပါမွေးရေးသေးပါလေမတုံ့ပြဲပါဘူးဘယ်ကနေဘလို့လောက်ကူးတာတော့ mà biểu đáp bảo giá, tại sao mà cho nó biểu giá rồi ấy hàng nhiều hàng này bắt được đấy, cho nó không nhận biểu giá rồi cho nó chỉ dùng lên cái tiền mà biểu giá cho nó nghe ra nó náo thòng.
ถ้าเราพากันอ่ะดรอแซมกูรันฟงเซบิโอยินพ่นลาลาพี่ไปแล้วถ้าดีเช่นปีเนี้ยก็ยินพ่นลาเลยตัวเราเช่นเดียวเย่ยินพ่นแตงโมเลยเปียวเปียไปจะมาเลยเนาะตัวเราเช่นปีเนี้ยท่านจะเลี้ยงมือกับพี่ไปเราตัวเราเช่นมองตีมาเลยตัวสีมาดีปีนี้ยี่สิบเนี้ยมันยี่มันยี่พี่เนี้ยยาวงเลยฮากว่าเลยชีเนี้ยยาวงก็ตัวคุณเราทับยาเช่นเราว่าสุดยอดกูรันยินพ่นลาวาเลยเช่นตัวยากันเลยเช่นปีเนี้ยท่านจะเลี้ยงมือมาเส้นตัวเปรย์เลยเส้นต အကြောင်းသားဦးရှင်များတဲ့ကျောင်းတွေနောက်ပြီးတော့ရွာမှာအိမ်ချင်များတဲ့ရွာတွေကိုအစ်စ်မတိုးပဲပဲနဲ့အိမ်ချင်နေတဲ့ကျောင်းတွေနောက်ပြီးတော့ကျောင်းသားဦးရှင်နေတဲ့ကျောင်းတွေကိုအစ်စ်တိုးပေးလိုက်တယ်ဒါမျိုးကမဖြစ်သင့်ဘူးလို့ခန္ဓာလမ်းများမှာရှိတဲ့ရွာသားတွေကအချင်းချင်းပြောကြတာပေါ့နော်တချို့ကမလျှောက်လို့ဖြစ်မှာဘူးဆိုပြီးတော့မှပြောတယ်ဒါဆိုတော့ဥပမာအင်ချေဖြစ်စေအင်ရှိတဲ့အင်ချေကလျှောက်လို့ရှိရင်ပေးမှာဒါဆိုတော့အင်ချေခင်ရရှိတဲ့ရွာကမလျှောက်လို့ရှိမပေးဘူးဒါဆိုလျှောက်တိုင်းပေးလို့ရှိရင်တော့ဒါနဲ့ဖြစ်ပါမလားလူဦးရေချင်နေနဲ့ကျောင်းသားဦးရေချင်နေနဲ့နောက်ပြီးတော့လူဦးရေချင်နေနဲ့အင်ချေနေနဲ့ကြိုက်လားမကြိုက်ဘူးလားဆိုတာမျိုးစီစီတင်နေတယ်
ဒါကချင်းပြည်နယ်ထန်တလန်မြို့ကမောင်သိန်းဆိုတဲ့တောင်းရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။တောင်းရှင်နဲ့အခုလိုရင်ဖွင့်လာတာကြီးတောင်းရှင်နဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်။တေးတောင်းလာတဲ့တောင်းရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးပါအောင်မယ်ရှင်။အခုတော့တေးတောင်းလာတဲ့တောင်းရှင်တွေကိုအလှည့်ပေးချင်ပါရဲ့နော်။စကိုင်းတိုင်းဝမ်းတုံမြို့နယ်ကကိုမိုးထက်အာကာကတော့ရဝေးကအချက်တငယ်ချင်းနဲ့အားလုံးအတွက်တခြင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချင်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိမ်းတည်ဆူထားတဲ့ဒီတခြင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိမ်းရဲ့အရှုံးထက်ပူသောဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါရနော်ဒေးတောင်းတဲ့သောရရှင်တွေရောသူရဲ့ဒီရဝေးကအချက်တငယ်ချင်းနဲ့အားလုံးရောတဲချစ် VOA သောရရှင်ဒီတခြင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ Morning it's when meet up to not to cheat love. I gave on my little one shot it just now. Oh you know song I read the sky on the lights on. She comes yam calling out your not ships with me love. Some hung up in the dark in the bow of a hole I hold that you might on me think they in now Bago mat bo mat urara me have seen a far I you want me to know what so fit ha nilo the nyaz we go song up to see me to like that Mama It's just the most so yeah yeah the kid is telling me about This thing I got that's a million bucks in the feel of ကျွတ်တိုင်းပြဆိုထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြည့်စုံပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ပြည်ရွေးကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ရှင်ဖန်ကပြင်းပြင်းကြကြလင်းတော်ဝါမဟုတ်လား။ဟာလူတော်တည်းမှာတော့မင်းပြီးသေးရဲ့လား။ဘာကောမတော်မတူတာတော့နေဟာမသိတော့ပါ။ဒါယူပါမြဲတဲ့ငါဘဝအဆုံးပြေဟာနေလို့တည်းများတွေကို Bye.
မာဗီမာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘက်အဆင့်ရောက်ပြီလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
ရတဲ့ဇူလိုင်29ရက်နေ့ညကမြန်မာနိုင်ငံအလဲပိုင်းကြောက်ပတောင်မြို့မှာဆောက်လက်စနေရင်တလုံးကိုအစ္စလမ်ဘာသာဝင်တွေရဲ့ဗလီလို့ဆွတ်ဆွဲပြီးလူအုပ်ကြီးကအကြမ်းဖက်မိရှုဖြိုချဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အမုံတရားပြတ်ပွားမှုတွေကြောင့်မွတ်စလင်တွေကိုမုန်းတီးမှုရှိနေတဲ့မြန်မာနိုင်ငံမှာလူအုပ်ကြီးရဲ့အခုလိုကြိုးပမ်းမှုမျိုးအထူးဆန်းလို့မဆိုနိုင်ပါဘူး။ဒါပေမဲ့ထူးဆန်းသွားတာကတော့ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ်၊တရားဥပဒေစိုးမိုးရေးအကောင့်ထယ်ဖော်ရမယ်၊အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးကအိမ်ကိုမိရှို့ဖျက်ဆီးမှဆိုရင်လို့ဆိုပြီးသူတို့ကိုယ်တိုင်ဘယ်ဟိုးနဲ့ထိုးချဖျက်ဆီးလိုက်တဲ့ကိစ္စပါမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘယ်အဆင့်ရောက်နေပြီလဲလူစုလူဝေးဝါဒကပဲအောင်ပွဲခံနေသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အကြမ်းရင်းကတော့ခုလိုပါကြာပတောင်းမြို့နယ်တာယာအေးရက်ွက်ကစောက်လုဆာနှစ်ထပ်အိမ်ကြီးတစ်လုံးကိုအဲ့ဒီဗလီအဖြစ်အသုံးပြုဖို့စောက်တာပါဒါကိုဖြိုဖျက်ပေးပါဆိုပြီးလူစုလူဝေးနဲ့တောင်းဆိုရာကအစာပြူတယ်လို့သိရပါတယ်။လူစုလူဝေးနဲ့အကြမ်းဖက်ဖို့စူးစီးလာတဲ့အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့လွှတ်တော်အမတ်ပါအဲ့ဒီနေရာကိုရောက်သွားတယ်လို့ဆိုပါတယ်။တစ်ဖက်မှာလူအုပ်ကြီးကဗလီလို့ဆွဆွဲနေပေမဲ့ဗလီဖြစ်နိုင်နေဆိုတဲ့အထောက်အထားတစ်ခုတလီတောင်ရှိတာမဟုတ်ပါဘူး။ပြဿနာဖြစ်ပြီးတဲ့နောက်သတင်းမီဒီယာတွေကိုပြန်ပြီးဖြေကြားပေးတဲ့ကြော်ပန်းောင်းကတိုင်းစင်လွတ်တော်အမတ်ဦးဝေးခိုင်ကကြောက်ပန်းောင်းမှာမွတ်စလင်နေအိမ်တအိမ်မှမရှိဘူးဆိုတာသူတို့သိတယ်။အခုနေအိမ်ကိုပိုင်ဆိုင်သူဟာလဲဗုဒ္ဓဘာသာဝင်ဆိုတာသူတို့သိတယ်။နောက်အဲ့ဒီနေအိမ်ဟာဗလီအဖြစ်အသုံးပြုဖို့တန်တရားဖြစ်စရာတချမ်းမှမတွေ့ရဘူးလို့လဲဆိုပါတယ်။ဒါဆိုရင်အဲ့ဒီအိမ်ကိုဘာကြောင့်ချက်ရတာပါလဲပေါ့။ဦးဝေးခိုင်ပြောတာကတော့အဲ့ဒီနေအိမ်ဟာမြို့နယ်စီပင်သားရခွင့်ပြုချက်နဲ့စောက်တာမဟုတ်ဘူး။နောက်တစ်ချက်ကတော့လူအုပ်ကြီးကိုဒီအတိုင်းထားလိုက်ရင်သူတို့ဘာသာသူတို့မီးရှို့ကြဖြတ်ကြလိမ့်မယ်အဲ့လိုဆိုအခြေအနေပိုးဆိုးသွားလိမ့်မယ်ဒါကြောင့်အဲ့ဒီအချက်နှစ်ချက်နဲ့တပ်ဆိုင်ရာအုပ်ချုပ်ရေးရဲလွှတ်တော်အမတ်အားလုံးတိုင်ပင်ပြီးချက်မိတ်ပေးအာဏာပိုင်တွေကိုယ်တိုင်ကဗဟိုးသုံးပြီးချိုးချဖြတ်စည်းလိုက်တာလို့ဆိုပါတယ်ဒီနေရာမှာအုပ်ချုပ်ရေးရဲနဲ့လွှတ်တော်အမတ်အာဏာပိုင်အားလုံးရဲ့စဉ်းစားချက်အလုံးအောဖို့ကောင်းတာတွေ့နိုင်ပါတယ်ပြဿနာကိုဥပဒေအတိုင်းဖြေရှင်းဖို့မစင်းစားခဲ့သလိုအမှန်တိုင်းဖြေရှင်းဖို့လည်းစူးစမ်းတာမတွေ့ရပါဘူးခုလိုလူအုပ်နဲ့အကြမ်းဖက်ဖို့လုပ်တာကိုမတားဆီးအောင်မကဘသူတွေကသတင်းမှားတွေဖြန့်ပြီးအကြမ်းဖက်ဖို့လှုံ့ဆော်တယ်လေဆိုတာကိုလည်းစုံစမ်းဖော်ထုတ်ဖို့လုပ်တာမတွေ့ရပါဘူ
းပြဿနာကိုအကြမ်းဖက်ရန်ကြံရွယ်ချက်နဲ့မမှန်မကန်လှုံ့ဆော်မှုအဖြစ်ရဲရဲဝံ့ဝံ့ကင်တွယ်ခဲ့သင့်ပါတယ်လက်တွေ့မှာလည်းအဲ့ဒီနေပိုင်ရှင်ဟာဗုဒ္ဓဘာသာလင်မယားနှစ်ယောက်ဖြစ်ပြီးဓာတ်ပုံစတူဒီယိုတစ်ခုအတွက်အခုလိုတည်ဆောက်ထားတာလို့သိရပါတယ်။နေကိုဖြိုဖျက်ဖို့အာဏာပိုင်တွေပေးတဲ့နောက်ထပ်အကြောင်းပြချက်တစ်ခုကစီပင်မှာခွင့်ပြုချက်တင်မထားလို့လို့ဆိုပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကအဲ့ဒီနေရာမှာအဲ့ဒီနထပ်အိမ်ကြီးတည်ဆောက်ပြီးစီကံဤအထိစီပင်ကမသိခဲ့ဘူးဆိုတာများလား။အဲ့ဒါမျိုးမဖြစ်နိုင်ဘူးဆိုတာအလုံးကသိနေကြပါတယ်
။စီပင်သားရဥပဒေအရအရေးယူတယ်ဆိုရင်အရင်ကတည်းကအရေးယူဖို့လိုပါတယ်။အခုလိုလူစုလူဝေးနဲ့ဖြတ်ဖို့တောင်းဆိုလာရင်လေအာဏာပိုင်တွေဟာဒါကိုမရရတဲ့နည်းနဲ့တားဆီးရပါမယ်။နောက်ပိုင်းကျမှတီစဲစီပင်သားရဥပဒေအရပိုင်ရှင်ကိုဥပဒေအတိုင်းအရေးယူဖို့ပဲဖြစ်ရပါမယ်။တိတ်မကြသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့တုန်းကပဲရခိုင်ပြည်နယ်စစ်တွေမြို့ဓာပိုင်ဒုက္ခသည်စခန်းကမွတ်စလင်9ယောက်ရဲလုံခြုံရေးတယောက်ပါပြီးရောင်နေဦးစစ်ကမ်းကိုသွားပါတယ်။စစ်ကမ်းအရောက်မှာပါပြတနာမှမဖြစ်ပါဘဲနဲ့လူအုပ်စုကြီးကဂဲရီနဲ့ဝိုင်းထုအကျန်းဖက်ဝိုင်းတိုက်ခိုက်ကြလို့တယောက်တည်းကြံ6ယောက်လုံးနဲ့ဒဏ်ရာရသွားပါတယ်။သူတို့စီးသွားတဲ့ကားလည်းပျက်စီးသွားပါတယ်။အခုလိုမင်းမဲ့တိုင်းကြီးဆန်းဆန်းလူစုလူဝေးနဲ့အကျန်းဖက်တိုက်ခိုက်တပ်ဖြတ်မှုကြီးဖြစ်သွားခဲ့တာတော့အာဏာပိုင်တွေဟာလုံလောက်တဲ့အရေးယူမှုလုပ်တာမတွေ့ရပါဘူး။လ လူတယောက်ကိုဖမ်းထားတဲ့ဆိုတာကလွယ်ပြီးတခြားဘလို့အရေးယူဆောင်ရွက်မှုမျိုးကမှထုတ်ပြန်တာမတွေ့ရပါဘူးအလားတူ2000ခုနှစ်နောက်ပိုင်းကာလမြန်မာနိုင်ငံတွင်ဘာသာရေးလူမျိုးရေးစံနှင့်အကြမ်းဖက်မှုတွေဖြစ်ပွားခဲ့စဉ်ကာလတုန်းကလည်းအခုလိုပဲလူစုလူဝေးနဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလူတွေကိုဝိုင်းဝန်းတပ်ဖြတ်တာတွေနေရာအတော်များများမှာဖြစ်ပွားခဲ့ပါတယ်အဲ့ဒီပြဿနာတွေန Dini Tati, Luzu Luini, a jump at the lawyer, Sapi, Shindanira, Tabari.
Yadanari Alongo Sanze Jilaye, Anavaniha, jump at the Marigo, Tidia, Yura, Matuja Babu, Alaru, jump at Lozo Dule, Miado Apia, Yu Makanya Babu, Tarimaga, Modi Apiawa, Lozo Dureale, Digrechi, Yura, Makanya Babu, a good job around Piedanama, Anavania, a jump at Jodarago, who would in any Makain to a gay Maga. Abe Gunia Yaude Pimura, Loke Bade, Elo Piatanari, Diawin, Titi Yak County, and Paul Nine, Diawi, Sumuin Sura, Pila Uma, Mahodalo, Nanganaga, Lema, Yamanaga, Poyigale, Sabi Jasin, Uma Babe, the Sete Gulu, Luzulu Wene, a Jampamu Loda Murile, Tabi Bobola Uma, Pipajo, Debiala Yabare.
ဒီရီလင်္ကာနိုင်ငံထရီကိုမာလီမြို့အနီးကပင်လယ်ရဲကိုမျောလာတဲ့ဆင်နကောင်ကိုဒီရီလင်္ကာရေတက်ကတဘာဝတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကယ်ဆယ်ခဲ့ပါတယ်။အိုလံပစ်ဆုဒဇိတ်26ကျင်းရခဲ့တဲ့အမေရိကန်နိုင်ငံရေကူးချန်ပီယံမိုက်ကယ်ဖယ်လ်ဟာငမန်းဖြူကြီးနဲ့ရေကူးပြန်ပြီးရှုံးသွားခဲ့ပါတယ်။အခုလိုထူးခြားဆန်ပြတဲ့တင်တွေကိုကိုငင
ကျွန်တော်တို့ကလည်းကမ်းခြေကနေ15ကီလိုမီတာအကွာပင်လယ်ထဲရောက်နေတဲ့ဆင်ပေါက်လေးတကောင်ကိုကယ်ဆယ်ခဲ့ရပါသေးတယ်ရှင်။
အိုလံပစ်28ရခဲ့တဲ့အမေရိကန်နိုင်ငံကရေကူးချန်ပီယံမိုက်ကယ်ဖယ်လ်ဟာငမန်းဖြူကြီးနဲ့ရေကူးပြိုင်ပြီးတော့ရှုံးသွားခဲ့ပါတယ်။ဖယ်လ်ဟာပင်လယ်ထဲမှာရေကူးခဲ့တာဖြစ်ပေမဲ့ငမန်းဖြူကြီးနဲ့တော့ရှင်ပြိုင်ပြီးကူးခဲ့တာမဟုတ်ပါဘူး။ကွန်ပျူတာနည်းပညာအရဖန်တီးထားတဲ့ငမန်းဖြူကြီးရဲ့ပုံရိပ်နဲ့ပြိုင်ကူးခဲ့တာပါ။စံချိန်တွေအများကြီးချိုးခဲ့ပြီးရွှေတစ်
ငါအမိလို့ရေရကြီးတစ်ခုကိုလည်းသူ့ရဲ့ခြေထောက်မှာတက်ဆင်ထားခဲ့ပါတယ်။သူ့ရဲ့စံချိန်ကတော့36.3မှ80ကံဖြစ်ပြီးငမန်းရဲ့စံချိန်က36.3ကံဖြစ်ပါတယ်။အခုလိုရေကူးပြိုင်တဲ့အစီအစဉ်ကိုဒစကဗာရီချန်နယ်ရုပ်သံလိုင်းကစီစဉ်တင်ဆက်ခဲ့တာဖြစ်ပြီးတော့ဖဲလ်ရဲ့ဘေးမှာငမန်းကြီးရေရှင်ကူးနေတယ်လို့ထင်ရအောင်ကွန်ပျူတာနဲ့ဖန်တီးပြခဲ့တာပါ။လူတယောက်ရဲ့အမြန်ဆုံ ရုရှားနိုင်ငံမော်စကိုမြို့ကယင်းယင်းဒီမှာလူပေါင်း3000လောက်ပါဝင်တဲ့လက်ဝဲထိုးနီစုပေါင်းတင်ကြားပေးခဲ့တာဒီနေ့ကမ္ဘာစံချိန်ကျိုးသွားခဲ့ပါတယ်။ယင်းယင်းဒီမှာကျင်းပတဲ့ပွဲမှာအညာတရာစစ်တင်ညာအုပ်ဂူမှာပန်းတွေချတဲ့အခမ်းအနားနဲ့စတင်ခဲ့ပါတယ်။နမကြီးလက်ဝတ်သမားတွေအနားယူသွားတဲ့လက်ဝတ်သမားကြီးတွေနဲ့အတူရုရှားလက်ဝတ်စီယုံနဲ့နိုင်ငံတကာလက်ဝတ်အသင်းချုပ် AIBA လည်းပါဝင်ဆင်နွှဲခဲ့ပါတယ်။အိုလံပစ်လက်ဝတ်ချန်ပီယံ Olga Saitova နဲ့ Alexey
စီချန်ကိုတို့နှစ်ဦးကဥဆောင်ပြီးလူ၃000လောက်ကိုလက်ဝဲတင်ကြားပေးခဲ့တာပါ။၂၀၁၅ခုနှစ်ကဖလိုက်မေဝေဒါဂျူနီယာတင်ထားခဲ့တဲ့လူပေါင်း960တယောက်ပါဝင်တဲ့စူပေါင်းလက်ဝဲတင်ကြားတဲ့စံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ရုရှားသမ္မတဘူတင်ကလည်းဂုံပြူချီကျူးတဲ့တင်စကားပေးပို့ခဲ့ပြီးပါဝင်သူတွေကိုလည်းကျန်းမာတဲ့ဘဝထိမ့်သိမ့်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။
Lama apu shibo miya seku mi wadala, aku kemaro, lama apu tachin, telu yani wabi. Britain nanga, London towe nubinya kole ma, tokong pisi design binya tinjani re, jandu to uchede, Danny Cloud ka, seku achanya yabi, titwingeraba, tu titwingere la chonlego, tadia la malu name bitare apin, tomba mi brindane tolo tara chibio, chidone tencho araba, chedu la dulo koso nijare, prostate sore salon, Muin a day bay, bounce a chin, sorago, matema pear, sharpoy twishige agani, a culo, panivo, a janya dot alu, cloak up your vare.
ပြည်ဝင်မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40လေးစက်ကို90နဲ့လိုင်းလာမီတာ196.0ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ဦးစိုးဝင်းကိုရန်ကုန်မြို့မင်္ဂလာတုံလေးစိတ်မှာဖမ်းဆီးလိုက်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှ66ကားကြီးနဲ့တရားစွဲဆိုခံထားတဲ့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ဦးစိုးဝင်းဟာဘန်ကောက်ရုံးခွဲကိုရုံးလုံငါလွှဲပြောင်းစရာတွေရှိတာကြောင့်တညာဧကီရဲ့အနေနဲ့သွားဖို့ဒီကနေ့ညနေရန်ကုန်လေးစိတ်ကိုအရောက်မှာမင်္ဂလာတုံရဲစခန်းကဖမ်းဆီးလိ ဥဆွေဝင်းကသူ့ရဲ့လူမှုကွန်ရက်မှာမျှဝေတာကိုမကျေနပ်တဲ့ကိုကျော်မျိုးရွှေဆိုသူကစက်တွေရဲ့ဥပဒေပုံမှန်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့ရဲစခန်းကဥဆွေဝင်းကိုအကြောင်းကြားခဲ့ပြီးနောက်မှာဥဆွေဝင်းဘက်ကလာမယ့်ဩဂုတ်လ3ရက်နေ့မှာလာရောက်အဖမ်းခံမယ်လို့အကြောင်းကြားခဲ့ပြီးအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့လည်းမြန်မာနော ထားပြီးဆဲဦးတေဆုံးခဲ့ရပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တန်တရာရာသီတုတ်ကွေးနဲ့ဆေးရုံတဲကုတန်သူပေါင်း
အမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်တန်းခတ်ပေးဆွမှုတည်တေကိုရည်ရွယ်ပြီးပြင်ထန်တဲ့သတိပေးချက်ဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။လက်နက်ကြမ်းကျင်သူတို့အဆိုအရတော့မြောက်ကိုရီးယားရဲ့အခုနောက်ဆုံးစံသက်တဲ့ဒုံးကျည်ကအမေရိကန်ပြည်ထောင်စုကိုရောက်ရှိနိုင်တယ်လို့ပြောဆိုထားတာပါ။အထူးကြောင့်ကွန်မြူနတီနိုင်ငံကိုအထည်နာစေရေးအမေရိကန်ဘက်ကမဖ
ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ကိုမှတ်တင်ထိုက်ခြင်းညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လွှင့်ရေးမူကမှစုံဖြစ်ပြီးမဲဆန္ဒရှင်တွေဟာနိုင်ငံရဲ့ဖွဲ့စည်းပုံအသစ်ပြန်လည်ရေးဆွဲမဲ့တန်းပြူပြည်ပြုလွှတ်တော်အတွက်မဲပေးနေကြပြီဖြစ်ပါတယ်ရှင်
တရင်ချင်းကျုပ်ကိုမတ်တင်ယူထိုက်ခြင်းညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လွှင့်ရေးမူကမှစုံဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဗိုက်တက်ဇော်ညံဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA အမေရိကန်သံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေစနေနေ့
This program has come to you from the Voice of America, Washington.